မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ။ကိုယ်စိတ်နှစ်ဖြာကျန်းမာချမ်းသာကြပါစေ။ကျွန်တော်ဒီနေ့လေ့လာမယ့်အပိုင်းကပစ္စည်းပိုင်းဆိုင်ရာမှာအပိုင်းကြီး၃ပိုင်းရှိပါမယ်။ပစ္စည်းပိုင်းမှာနံပါတ်၁အပိုင်းကပဋိစ္စသမုပ္ပါဒ်၊နံပါတ်၂ကပဋ္ဌံ၊ခုနံပါတ်၃ပြဉ္ညာပိုင်းဖြစ်ပါတယ်။ပြဉ္ညာဆိုတဲ့အတွက်ကြောင့်ဓမ္မမိတ်ဆွေတို့သိထားဖို့ရမှာကျွန်တော်တို့ခုကျောင်းကျိုးခွင့်ဆက်အနေနဲ့သိညို့ကိုပိုင်းကိုယူတဲ့နေရာမှာစိတ်ပိုင်းမှာစိတ်ပရမတ်စေတသိက်ပိုင်းမှာစေတသိက်ပရမတ်ပကိန်းပိုင်းမှာကစိတ်စေတသိက်တွေကိုရောပြွန်ပြီးတော့ပြထားမယ်ပြီးတဲ့အခါမှာစိတ်နှမျိုးနှစားမှာအာယုနဲ့တော်ရတိုက်တဲ့အချိန်မှာဖြစ်တဲ့စိတ်အစဉ်တန်းကိုပြတာဒီဝိထိပါအတိတ်ကံကြောင့်ဖြစ်တဲ့ပဋိသင်္ဍေဘွင်သုတိစိတ်ဆိုတဲ့ဝိထိမုတ်တွေပြတဲ့အပိုင်းဒီပုံပိုင်းသိညို့၅ပိုင်းပြီးတဲ့အချိန်မှာစိတ်နဲ့စေတသိက်ပရမတ်နှစ်ခုပြီးသွားပြီပြန်ရုပ်ပိုင်းကိုသင်တဲ့အခါမှာရုပ်နဲ့နိဗ္ဗာန်အဲ့တော့သင်္ချို6ပိုင်းပြီးသွားတဲ့အခါမှာပရမတ္ထတရား4ပါးလုံးကုန်သွားပြီဒါဆိုရင်သင်္ချို9ပိုင်းမြောက်မှာသမုတ်စည်းပိုင်းမှာကပရမတ္ထတရား4ပါးကိုသဘောတူစုစည်းပြတဲ့နေရာမှာအကုသိုလ်ပိုင်းဆံရာတွေမဉဏ်ရဲ့အပင်သင်ဆံရာတွေကုသိုလ်အကုသိုလ်ရောပြင်းပြတာတွေနောက်တကခန္ဓာယရဏဓာတ်သစ္စာတွေနဲ့ပြတဲ့အပိုင်းဆိုပြီးတပ္ပသင်္ခါဆိုပြီးသမုတ်စည်းပိုင်းဆိုတော့ခုနှစ်ပိုင်းမြောက်မှာပြီးသွားတော့နံပါတ်8ပိုင်းမြောက်မှာကအဲ့ဒီပရမတ္ထတရား4ပါးတွေရဲ့ကြောင်းကျိုးဆက်ဆက်ဖြစ်တဲ့နေရာမှာတတ္တဝါတွေရဲ့တန်တန်မှာရှိတဲ့ဒုက္ခသစ္စာလို့ယူထားတဲ့လောကီစိတ်87လောဘကျင်ထားတဲ့စေတသိက်57ယုတ်နယ်78တို့သည်ဒုက္ခသစ္စာလောဘစေတသိက်သည်သမုဒယသစ္စာသမုဒယဆိုတဲ့အကြောင်းသစ္စာရဲ့ဒုက္ခဆိုရဲအကျိုးသစ္စာရဲ့ကြောင်းကျိုးဆက်ဆက်တာကိုပြတာဒီပဋိစ္စသမုပ္ပါဒ်တခါအကျောင်းနဲ့ကျိုးဆက်ဆက်တဲ့နေရာမှာအကျိုးတရားကိုဖြစ်စေတတ်တဲ့အကျောင်းတရားထဲမှာပါတဲ့စွမ်းရည်တတ္တိတွေကိုပြတဲ့အပိုင်းဒီပဋ္ဌံပဋ္ဌံကကြတော့သူကကျေပြန့်တဲ့အတွက်ကြောင့်ဒီထဲမှာလောကီစိတ်စေတသိက်ရုပ်တွေမကဘဲနဲ့လောကုတ္တရာမဲ့စိတ်တွေဖိုလ်စိတ်တွေနိဗ္ဗာန်တွေအကုန်ပါလိမ့်မယ်ပညာတွေပါပါမယ်ဒါဆိုရင်ပထမပိုင်းတိပြီးသွားပြီဆိုညင်ရမတရား5ပါးလုံးကိုကြောင်းကျိုးဆက်ဆက်ပြီးတော့ကျမတို့တတိတွေနဲ့လေ့လာပြီးတဲ့အခါမှာပရမတ္ထတရား4ပါးကိုခေါ်ဝေါ်ကြောင်းအမိနာမဖြစ်တဲ့ပညာပိုင်းကိုကျေးဇူးတော်ရှင်မြတ်စွာဘုရားကကျမတို့ပြောဆိုနေကြတာဒီပညာတွေပဲပညာဆိုတဲ့စကားလုံးကပညတ်တိဆိုတဲ့ပါဠိစကားလုံးကနေလာပါတယ်ဒါကြောင့်ပဆိုတာဘာလဲဆိုရင်အမျိုးမျိုးအစာစာအမျိုးမျိုးအစာစာလို့ပြောတဲ့အတွေ့အကြောင်းနဲမာလားများမာလားများမာဒါကြောင့်အမျိုးမျိုးအစာစာများပြား၍ဒါများပြား၍ညက်တိဆိုတာအမိတက်ပြီးတော့သိစေအပ်တဲ့တရားအမိတက်ပြီးတော့သိစေအပ်တဲ့တရားကိုပညာလို့သုံးပါတယ်သိစေအပ်လို့ပြောတဲ့အတွဲကြောင့်သိခြင်းကိုခံရလိမ့်မယ်ဟုတ်ပြီနော်ဒါကြောင့်ပညာဆိုတာဘာလဲလို့ပြောရင်အမျိုးမျိုးအစားအစာများပြားပြီးတော့အမိတက်သိစေအပ်တဲ့တရားကိုပညာလို့သုံးတဲ့အတွဲကြောင့်အမျိုးမျိုးအစားအစာဆိုတဲ့စကားလုံးတွေထဲမှာတက်မဲ့တွေလည်းပါမယ်တက်ရှိတွေလည်းပါလိမ့်မယ်ဟုတ်လားတက်ရှိတတ္တဝါတွေလည်းပါလိမ့်မယ်တက်ရှိတွေအမျိုးမျိုးအစာစာများပြားတယ်ဆိုတဲ့အတွက်ကြောင့်တက်ရှိတွေရောတက်မဲ့တွေရောဒါကြောင့်အမျိုးမျိုးအစာစာဆိုတဲ့နေရာမှာတက်မဲ့အရာဝတ္ထုတွေတက်မဲ့ဆိုတဲ့အတွက်ကြောင့်လုံးဝအသက်မရှိထားတဲ့တက်မဲ့အရာဝတ္ထုတွေပါမယ်အသက်ရှိရာကနေပြီးတော့အသက်မဲ့သွားတဲ့အလောင်းကောင်တွေလည်းပါမယ်နောက်တစ်ခါအသက်ရှိတာတွေလည်းပါလိမ့်မယ်တက်ရှိလို့ပြောတဲ့အတွဲကြောင့်ဘာတွေရှိမလဲတက်ရှိတတ္တဝါတွေပါမှာပေါ့များပြားပြီးတော့နာမည်တက်တဲ့ပညာတွေမှာနှစ်ပါးလာရှိမယ်ဘာတွေလဲလို့ပြောရင်တကယ်မဖောက်မပြဲအမြဲတမ်းမှန်ကန်ပြီးတော့သဘောအဖြစ်ထင်ရှားရှိတဲ့အဋ္ဌပညာတတ္ထပညာနှစ်ပါးလာရှိမယ်ပရမနဲ့အဋ္ဌနဲ့ပေါင်းလိုက်တော့ဘာဖြစ်လဲပရမတ္ထလို့ကျမတို့သုံးလိုက်မယ်ဒါဆိုရင်အဋ္ဌလေးမှာမဖောက်မပြဲအမြဲတမ်းမှန်နေတဲ့အ내သဘောအ내သဘောဆိုတာဘာလို့ပြောလဲဆိုဒီနေရာမှာအ내အ내သဘောဆိုတဲ့စကားလုံးဒီ အဋ္ဌပဲအဲ့ဒီအဋ္ဌမှာအ내သဘောဆိုတာဒီဘာနဲ့မှတိနိုင်လဲဆိုရင်ပရမတ္ထတွေသဘာဝဋ္ဌတွေတိဖို့စိတ်စေတသိက်ယုံနိုင်ဘန်ဆိုရယ်ပရမတ္ထတွေ၄ပါးကိုလည်းတိထားရမယ်သူတို့ရဲ့အ내အတိတ်ဘယ်တွေကိုလည်းတိထားရမယ်ဟုတ်ပြီနော်စိတ်ဆိုတဲ့နေရာမှာအာယုံကိုတိတတ်တယ်စေတသိက်မှာဖတ်တာဆိုတာအာယုံကိုတွေ့ထိတတ်တယ်ဟုတ်လားဝေဒနာဆိုရင်အာယုံကိုခံစားတယ်သိညာဆိုရင်စေတနာဆိုရင်အာယုံကိုစိစောတိုက်တွန်းမယ်လောဘဆိုရင်ကာမဂုဏ်အာယုံတွေကိုလိုချင်တက်မဲ့မယ်အလောဘဆိုရင်လိုချင်တက်မဲ့ခြင်းမရှိဘဲနဲ့စွန့်လွတ်မယ်အဲ့ဒီလိုတစ်ခုချင်းတစ်ခုချင်းပရမတ်သဘာဝတွေကိုနားလည်ဖို့ဆိုရင်အဘိဓမ္မာမသင်ရပါမလားမရဘူးအဲ့ဒီလိုသင်တဲ့နေရာမှာသူကဘလို့သိတာလဲဆိုရင်ဉာဏ်နဲ့သိဖို့လိုလားမလိုဘူးလားသင်တဲ့အချိန်မှာရရှိတဲ့ဉာဏ်ကတုတ္တမယဉာဏ်တွေးတောပြီးတော့သိနေရင်စိန္ဒမယဉာဏ်ဒါဆိုရင်ဒီသင်ခဲ့ပြီးတာတွေကိုဓမ္မမိတ်ဆွေများကြီးကျွန်မပြောကြည့်မယ်စိတ်ပိုင်းကိုတွားကြည့်ရအောင်စိတ်ပေါင်းအချင်းဘယ်လောက်ရှိသလဲ89ပါးဆိုဘာနဲ့အာယုံပြုတ်လိုက်တာဓမ္မမိတ်ဆွေတို့ရဲ့စိတ်နဲ့အာယုံပြုတ်လိုက်တယ်စိတ်89ပါးမှာကာမစိတ်ကဘယ်နဲ့ပါလဲဟော54ပါးအကုသိုလ်စိတ်ကရောဟုတ်အဲ့ဒါစိတ်နဲ့သွားတာဟုတ်ပြီနော်ဉာဏ်နဲ့စဉ်းစားလိုက်တဲ့အချိန်မှာအကုသိုလ်စိတ်တွေကုသိုလ်စိတ်တွေရှိတဲ့နေရာမှာမကောင်းတဲ့စိတ်အပြစ်ရှိတဲ့စိတ်ကအကုသိုလ်စိတ်ကောင်းတဲ့စိတ်အပြစ်ကင်းတဲ့စိတ်ကဒါနဆိုတာဒါနအမိရတဲ့စိတ်တစ်သိက်ကအလောဘဟုတ်ပြီနော်ကစီနေတယ်ဆိုတာကကစီနေတယ်ဆိုတာကဘယ်နဲ့မစ္စရိယမလဲအကဘီလေကစီနေတယ်ဆိုတာမှန်နေကစီနေတယ်ဆိုတာကမစ္စရိယမှန်နေမစွန့်လို့မလူတန်းနိုင်တာကလောဘဟုတ်ပြီနော်ဒါလေးသိရမယ်နောင်တတွေပူပန်နေတာဘယ်နဲ့ကုတ်ကုတ်စလဲနောင်တတွေနဲ့ပူပန်နေတာကကစီနေတာကုတ်ကုတ်စတယ်လာလို့တယ်ကကစီကုတ်တာနဲ့ရောသွားပြီနော်အဲအဲ့ဒီလိုပြောတဲ့အခါမှာလောဘဖြစ်ရတာကောင်းလားအလောဘဖြစ်ရတာကောင်းလားလောဘကိုကိုယ့်ရဲ့တန်တန်မှာဆက်ရမှာလားအလောဘကိုဆက်ရမှာလားလောဘကိုနှုတ်ပြရမှာလားအလောဘကိုနှုတ်ပြရမှာဒါဆိုရင်လောဘသည်နှုတ်ရမယ်တရားအလောဘသည်ဆက်ရမယ်တရားဒေါသသည်နှုတ်ရမယ်တရားအဒေါသသည်ဆက်ရမယ်တရားမောဟသည်နှုတ်ရမယ်တရားဒါကြောင့်နှုတ်ပြီးမှဆက်မှာလားဆက်ပြီးမှနှုတ်မှာလားဟုတ်လားဆက်လိုက်ပြီးတော့မှပြန်နှုတ်ပြစ်တာမဖြစ်အောင်ဒါကြောင့်နှုတ်ဆက်မယ်ဟုတ်ပြီနော်အဲ့ဒီလိုလေးတွေပြောတဲ့အချိန်မှာညံနဲ့လိုက်စဉ်းစားရလားမစဉ်းစားဒါကြောင့်ပရမတ္ထသဘာဝအထရိုရဲ့သဘာဝလေးတွေကိုကျမတို့ကြည့်အ내အတိတ်ပဲသွားတဲ့အတွဲကြောင့်စိတ်နဲ့တော့၎င်းညံနဲ့တော့၎င်းကြည့်ရဒါကြောင့်စိတ်ညံဖြစ်ကြီးရှုရာဝဲကွဲပြောက်ဖောက်ပြန်၍မသွားဟုတ်လားမဖောက်မပြန်မြဲမြံမှန်ကန်၍သဘောတရားကိုထင်ရှားရှိသောအ내သဘောသည်သဘာဝထမိပရမတ္ထမိအဲ့ဒီလိုနားလည်လိုက်တော့မှဒီစာပိုက်ရဲ့အတိတ်ပဲတွေကရုပ်လုံးကြွပြီးထွက်လာဟုတ်ပြီနော်စကားလုံးလေးကဘာပါလဲစိတ်ညံဖြင့်ကြီးရှုရာဝဲပဲပြောက်ဖောက်ပြန်ကြည့်မသွားပဲမဖောက်မပြန်မြဲမြံမှန်ကန်၍တရားကိုထိရှားရှိသောဒါဆိုရင်အတ္ထအ내တွေကိုယူတဲ့နေရာမှာသဘာဝအတ္ထပရမအတ္ထဖြစ်ခဲ့ပြီဆိုရင်ပရမအတ္ထဘယ်နှပါးရှိလဲပရမတ္ထလေပရမအတ္ထဆိုတာပရမတ္ထပေါ့ပရမတ္ထဘယ်နှပါးလဲ၄ပါးဘာတွေလဲစိတ်စေတသိက်ယုံနေဟလာလူတ္တဝါတို့ရဲ့တဏ္ဍမှာထင်ရှားရှိတဲ့ပရမတ်ကသုံးပါးတရှိတ္တဝါဆိုရင်ဓမ္မမိတ်ဆွေများမှာလဲသုံးပါးကျမမှာရောလူတွေမှာလဲ၃မှာနတ်တွေမှာရောခွေးတွေမှာရောငရဲသားတွေမှာရောပြိတ္တာတွေမှာရောလူမှာဖြစ်ဖြစ်ခွေးမှာဖြစ်ဖြစ်နတ်မှာဖြစ်ဖြစ်ဖရာယဟန္တာမှာပဲဖြစ်ဖြစ်ဟုတ်ပြီနော်စိတ်ဆိုတဲ့ပရမတ်ရဲ့သဘာဝဘုသူ့ရဲ့စိတ်ပဲဖြစ်ဖြစ် အာယုံကိုတိခြင်းအနဲ့ရှိမယ်ဟုတ်လားဘသူတန်တန်မှာပဲဖြစ်ဖြစ်တတ်တာဟေ့ဆိုရင်ယေရနာသုံးမှာကံကံဤကျိုးကိုယုံကြည်မှာပဲသဘောပေါက်တယ်နော်အာလောဘဆိုရင်စွတ်လွတ်လှူဒန်းနိုင်တာပဲအာဒေါသဆိုရင်တီးခတ်မဲ့ခွန့်လွန့်နိုင်မှာပဲဒါသည်ကွယ်ပြောက်ဖောက်ပြန်သွားသလားဘသူမှာပဲရှိရှိရုပ်ဆိုရင်အပူအေးစားတာတွေနဲ့တွေ့ရင်ဖောက်ပြန်ပြောင်းလဲမှာပဲဒါကြောင့်စိတ်ဖြင့်တော်၎င်းဉာဏ်ဖြင့်တော်၎င်းစိတ်ဆိုအခုကျမတို့သိတာကစိတ်နဲ့သိတာလားဉာဏ်နဲ့သိတာစိတ်နဲ့သိနေတာဝိတရားအထုတ်တဲ့အချိန်ကျရင်ဘာနဲ့သိတော်မလဲဉာဏ်နဲ့သိဒါကြောင့်စိတ်နဲ့ပဲကြည်ကြည်ဉာဏ်နဲ့ပဲကြည်ကြည်ဒါကြောင့်စိတ်ဉာဏ်ဖြင့်ကြည်ရှုရာဝဲကွယ်ပြောက်ဖောက်ပြန်၍မသွားဘဲမဖောက်မပြန်မြဲမြန်မှန်ကန်၍တပြေကိုထင်ရှားရှိသောအ내သဘောသည်တဘာဝုထမိဤပရမတ္ထဒါကြောင့်တဘာဝုထပရမတ္ထဆိုအ내သဘောဟုတ်ပြီနော်ကျမတို့ခေါ်နေတယ်လူနတ်လူလို့ပြောလိုက်လို့ရှိရင်ဓမ္မမိတ်ဆွေတို့ရဲ့စိတ်ထဲမှာဘာပုံပေါ်လာလဲလူပုံပေါ်လာတယ်ယောက်ျားကြီးရောင်ကြီးပွေနဲ့ယောက်ျားကြီးပေါ်လာဟုတ်ပြီနော်လွယ်အိတ်တစ်လုံးနဲ့ရောဆရာကြီးဟောပေါ်တာပဲမြင်ဘူးလို့လားရောဆရာကြီးလွယ်အိတ်တစ်လုံးနဲ့ရွာကိုလဲဆိုတော့ဟုတ်လားဒါကြီးကိုမြင်လားမမြင်ဘူးလားရောမီရောရရောဆရာကြီးရောမြင်လားမြင်တယ်နော်အစိုးရမမအေးရုပ်ရှင်မင်းသားဝင်းဦးပေါ်ရလားပေါ်တယ်နော်ဘယ်ရွယ်ပေါ်ပုံလဲတိန်လွာမိုးမလွင်ကဝေးဦးဩဒါလည်းပေါ်တယ်ဟုတ်လားဟဲ့လားချစ်သူဝေးမဲ့ချစ်ဝဲလွယ်တွေကမွေးဦးဟောအမျိုးမျိုးရုပ်တွေပြောင်းမှာဟုတ်လားမဟုတ်လားဟုတ်လားဩအဲ့ဒါအခုပြောတဲ့အခါမှာဒီရုပ်ရှင်ကြည်ဘူးတဲ့သူကတော့ပေါ်မှာပေါ့ရုပ်ရှင်မကြည်ဘူးတဲ့သူကပေါ်ပါမလားအင်္ဂလိပ်ကြီးတယောက်ကိုသွားပြီးတော့ဝင်းဦးလို့ပြောရင်သိမလားသိမလားအဲ့မသိဘူးလို့ဟုတ်တယ်မှတ်လားဂျေးစဘွန်လို့ပြောရင်နော်အတိမာဩဟုတ်လားဟုတ်ပြီနော်အဲ့ဒီတော့အဲ့ဒီလိုတီးဖို့ဆိုတာကျမတို့ကတော့ဝင်းဦးလို့ပြောမယ်ဟုတ်ပြီနော်ခုနပြောတဲ့ရောဆရာကြီးလို့ပြောမယ်ဟာလားရောင်ကြီးပွေနဲ့လူလို့ပြောရင်ကို့မြန်မာစကားနဲ့ဆိုမြင်ဘူးထားတဲ့အတွဲကြောင့်စိတ်နဲ့လည်းတီးတယ်သိညာနဲ့လည်းမှတ်ထားတယ်ဝင်းဦးဆိုတာမှတ်ထားတာဩဟုတ်ပြီနော်ကျမရဲ့အမေဟင်နားမစလို့မသိဘူးမြင်လဲမမြင်ဘူးထားဘူးဟုတ်လားဆရာမအမေကဒါပါလို့မှတ်ထားဘူးလားမမှတ်ထားဘူးတော့မသိဓမ္မမိတ်ဆွေတို့ရဲ့အမေဟဲ့ဟဲ့ဓမ္မမိတ်ဆွေတို့အမေကြောင့်မသိဘူးတဲ့ဩမသိဘူးလားဓမ္မမိတ်ဆွေတို့ရဲ့အမေဓမ္မမိတ်ဆွေတို့မသိဘူးဩကိုမေကိုမသိဘူးလားအသိတယ်လေကိုမှတ်ထားတာဩဟုတ်တယ်နော်ခုကျမကိုမှတ်မိပြီနော်ဒါဆိုရင်ဆရာမဒေါ်ခင်လာတယ်လို့ပြောရင်မှတ်မိပြီလားဒါဆိုရင်ဘလို့တိတာလဲကို့ချင်းချင်းကို့ချင်းချင်းပြောရင်ဆရာမဟေးလို့ပြောလိုက်ရင်တိလားမတိဘူးလားစိတ်ထဲတင်ညာရဲနိုင်ဆရာမလို့ပြောလိုက်ရင်ဆရာမပုံပေါ်လာတယ်အရေးအယောင်တပွဲပေါ်လာတယ်ဓမ္မပြဝါတင်တန်းကြောင်ဆိုရင်ရောရွှေတကုံစေတီတော်ကျိုက်တီယိုးစေတီတော်ဟောပေါ်ရင်နော်မန္တလေးမဟာမြတ်မှုနိပေါ်ရင်နော်အင်ဒိုနီးရှားဟဲ့မတိဘူးဘာဘယ်ရနေဘလို့ရောက်သွားလဲမသိပကံဖေယားအပေါ်ပြန်ပြီအလိုပြည့်ဖေယားချွေစည်းကိုရောက်ဘူးတဲ့သူဗုဒ္ဓဃာယာရောက်ဘူးတဲ့သူကဘောမရောက်ဘူးတဲ့သူကမဘောဟုတ်တယ်ဟုတ်အဲဒီတဘာဝအဲ့တော့ဘာဖြစ်လဲသူ့ကြတော့အတဘာဝထဆိုတာတကယ်ထင်ရှားမရှိဘူးသူ့ကြတော့ဘာနဲ့တည်တာလဲတဲ့စိတ်แท้မှရဲ့တင်ညာတယ်မှရဲ့ဟုတ်ပြီနော်စိတ်သေးတင်ညာတဲ့၌ခေါ်ဝေါ်သမျှကိုအမှတ်ပြုကပေါ်လာတာဟုတ်တယ်နော်အဲ့ဒါတွေကိုဘာလို့ခေါ်လဲအတဘာဝုဋ္ဌဝေါဟာရထကဲဒါဆိုဖတ်ကြည့်အောင်အတဘာဝုဋ္ဌဝေါဟာရထဆိုတာဘာလဲစိတ်သေးတင်ညာတဲ့၌အ내သဘောဆိုတဲ့နေရာမှာ drive to ကိုပြောတာเนาะအ내သဘော drive to တဲ့ကိုစိတ်แท้တင်ညာတဲ့မှာခေါ်ဝေါ်သမျှကိုဆိုကြိုက်ထီယိုဇေဒီလို့ခေါ်လိုက်ရင်ကြိုက်ထီယိုပုံပေါ်လာတယ်မဟာမြတ်မှုနိဇေဒီမဟာမြတ်မှုနိဖျားဆိုရင်မဟာမြတ်မှုနိ ရှေရကုန်စေတီတော်အနောင်တော်ကြီးဟုတ်ပြီနော်အဲဒါမှမဟုတ်လို့ရှိရင်ကရဝိခံမပေါ်ရလားအင်းရကံဟုတ်ပြီနော်အဓိပတိလမ်းလေးမှာကုခိကလေးတွေဆိုအဓိပတိလမ်းဘာမှနောင်မသိတော့ဟုတ်တယ်လားအဲကျွန်တော်တို့ဆိုရင်နော်တက္ကသိုလ်အကြောင်းကငွေလာမင်းအဲဒါလည်းပေါ်တာပဲဟုတ်လားစသည်ဖြင့်ပြောသမျှမှာသွားလားမသွားလားဒါကြောင့်စိတ်ထဲမှာတင်ညာနဲ့မှတ်ထားလို့ပြောစုသမျှကိုအရေးအယောင်တစ်ဖွဲပေါ်လာတာမှန်သမျှသည်အတဘာဝဋ္ဌလိုက်ပြီးတော့တရားကိုရှာကြည့်ရှိလားရှိလားအဓိပတိလမ်းစာဘာလဲတရားကိုရှာကြည့်ရှိလားမရှိဘူးဟုတ်ပြီနော်ဝေါဟာရလေးပဲမဟုတ်ဘူးလားသဘောပေါက်ရမယ်ဟုတ်ပြီနော်ချိုးပြုံးလို့ပြောရင်ရောပေါ်လာလားမပေါ်လာပေါ်လာဒါပေမဲ့လိုက်ပြီးတော့တရားကိုရှာကြည့်ရှိလားမရှိဘူးဒါပေမဲ့စိတ်ချိုးပြုံးရဲ့စိတ်လို့ပြောရင်နော်စိတ်လို့ပြောရင်နော်ရှိပြီပေါ့မင်းနဲ့ဟိုဘွေးတဲ့စိတ်မဟုတ်ဘူးချိုးပြုံးရဲ့စိတ်ဆိုရင်နော်ပေါ်လာမပေါ်ဘူးလားပေါ်လာပေါ့သဘောပေါက်လားချိုးပြုံးရဲ့အတန်ပေါ်လားအတန်လေမပေါ်ဘူးအတန်ဆိုတာဘာလဲရုပ်လေအေးလေအေးလေဟုတ်ဘူးလားเออซาดิဖြင့်꿰သွားလားမ꿰သွားဘူးလားဒါကြောင့်အဲ့ဒီအထာအဲ့ဒီအထာတွေဒီဘာတွေလဲလို့ပြောရင်အ내သဘောလဲရှိတယ် draw to သဘောလဲရှိတယ်အထာနှစ်ခုအဲ့ဒီအထာနှစ်ခုတို့ဒီအမျိုးမျိုးအစစာမြားပြတော့အမိတက်သိစေအတဲ့တရားတွေတည်ခြင်းကိုခံရလားမခံရဘူးလားခံရတယ်တရားတွေကိုဘာလို့ခေါ်လဲအထာဒါဆိုတပါမေရှင်တို့ရဲ့စာအုပ်မှာဇယားမှာခုနကဆိုသွားတယ်အထာဆိုတာလေ counts အထာနှစ်ပါးမြင်ပြီနော်အထာမှာအပေါ်မှာအထာပြည့်ညက်စွာဘာလဲခေါင်းစဉ်ကအရေးကြီးတယ်ကြည့်ရမယ်သူတပါးနားလေအောင်အမီအမျိုးမျိုးတက်ခ
ါ
အဲ့တော့အမိအမျိုးမျိုးတက်ခါဆိုတာရှင်းပြီနော်တက်ရှိတွေမှာရောတက်မဲ့တွေမှာဘာကြောင့်နာမည်တက်ရတာလဲတဲ့သူတပါးနားလေဘူးတဲ့ခေါ်ဘောအပ်ခေါ်ဘောအပ်ဆိုတဲ့ကြောင့်ခေါ်ဝခြင်းကိုခံအပ်တယ်ပြောခြင်းအပြင်သိစေအပ်တယ်အ내ဆိုရင်မြင်းဆောင်လေးဖြတ်အ내ဆိုရင်အဲ့ဒါဘာလဲပရမတ္ထတဘာဝဋ္ဌဒရဝဋ္ဌဆိုရင်အတဘာဝဋ္ဌဝေါဟာရတရှင်းပြီနော်ဇယားမှာကြည့်ရမှာနော်နားလေပြီနော်အဲ့ဒီမှာမှအထသည်နှစ်ပါးလာရှိတယ်တဘာဝဋ္ဌနဲ့ပရမတ္ထနဲ့ဒူဒူရဲ့အတဘာဝဋ္ဌနဲ့ဝောဟာရဋ္ဌဇယားနဲ့ gain ကြည့်ပါနော်ဓမ္မမိတ်ဆွေများအဲ့တော့ပရမတ္ထတဘာဝဋ္ဌအတဘာဝဋ္ဌတွေကိုကြည့်စိတ်ညံဆိုတာမိမ့်မယ်အဲ့ဒါသိရမယ်စိတ်နဲ့လည်းသိနိုင်တယ်ညံနဲ့လည်းသိနိုင်တယ်အဲ့ဒါလေးကိုအယောင်ခြေထားအတဘာဝဋ္ဌဝောဟာရဋ္ဌကြာရည်စိတ်ထဲတင်ညာရဲနိုင်ဆိုဟိုးအနောက်မှာပါတယ်တွေ့လားတဘောတရားကိုထင်ရှားမရှိဘဲတဲ့ပရမတ္ထတရားတွေကိုစွဲကာဟုတ်ပြီနော်စိတ်ထဲတစ်ဖြတ်တင်ညာဒဲနိုင်တဲ့သူကြတော့ဘာနဲ့သိတာစိတ်နဲ့သိတာပဲတင်ညာနဲ့သိတာပေါ်ကလည်းအထကလည်းစိတ်နဲ့တဘာဝဋ္ဌကလည်းစိတ်နဲ့ပဲဟုတ်လားအတဘာဝဋ္ဌကလည်းစိတ်နဲ့ပဲဒါပေမဲ့တဘာဝဋ္ဌဆိုတာစိတ်တက်တဲ့မရဘူးညံနဲ့မှဟုတ်လားအဘိဓမ္မာမတင်ထားတဲ့သူကစိတ်အကြောင်းစေတသိက်အကြောင်းရုပ်အကြောင်းဘာမှမသိဘူးဟုတ်ပြီနော်တင်ထားတဲ့သူကြတော့ညံနေသေးတယ်ဒါပေမဲ့တင်တင်မတင်သေးဝေါ်ဟာရနဲ့မှတ်ထားဘူးရင်တော့တင်ညာနဲ့မှတ်ထားဘူးရင်သိလားမသိဘူးလားဒါကြောင့်အတဘာဝဋ္ဌတွေဒါကြောင့်အရေးအယောင်တစ်ဖွဲထင်လာသည်မြကိုအမှတ်ပြုကခေါ်ဆိုပြညတ်ကြတော့အ내သဘောတဲ့အဲ့ဒီအ내သဘောတည် draw to ပါပဲနော်draw to အ내သဘောတည်အတဘာဝဋ္ဌဝောဟာရဋ္ဌပြီးလို့ရှိရင်အဲ့ဒီအထနှစ်ခုကိုနာမည်တက်ပြီးတော့ကျမတို့ကအဲ့လားအထပြည့်ညက်ပေါင်းသည်ဒါလားတဘာဝဋ္ဌအထရေအတဘာဝဋ္ဌအထနောက်တတွဲပြောတနီးပရမတ္ထအထရေဝောဟာရဋ္ဌအဲ့ဒီအထပေါင်းကိုအမျိုးအစားခွဲလိုက်လို့ရှိရင်အထပြည့်ညက်ပေါင်း12ပါးထွက်လာမယ်ဟုတ်ပြီနော်အထပြည့်ညက်ပေါင်း12ပါးဒါဆိုရင်အထပြည့်ညက်ဆိုတာဘာလဲလို့ပြန်ပြောရင်သူတစ်ပါးနားလေအောင်အမိအမျိုးမျိုးတက်ခါခေါ်ဝအတ်အတ်ဆိုတဲ့စကားလုံးပါရမယ်အတ်အတ်ဆိုတဲ့စကားလုံးကပါလေခံရတဲ့ဘက်ကိုပြောတာဟုတ်လားခေါ်ဝအတ်ခေါ်ခြင်းကိုခံရမယ်တိစေအတ်တိခြင်းကိုခံရမယ်တဘာဝဟိုးကြော်လိုက်မယ်အောက်မှာနာမပြည့်ညတ်စွာကြော်လိုက်မယ် နာမပညာကြတော့ဗါလဲနာမပညာဆိုတာအထပညာဖြစ်တော့အ내 draw to မျိုးကိုခေါ်ဝေါ်ကြောင်းအမိတင်ညာဒါဆိုရင်နာမပညာကဘယ်ပညာကိုခေါ်တာလဲအထပညာတွေကိုနာမည်ပေးတာဟုတ်ပြီနော်အဲ့တော့အထကနှစ်ပါးရှိမယ်တဘာဝအထနဲ့အတဘာဝအထနော်နောက်တစ်ချက်တနည်းပြောရင်ကျမတို့သိတဲ့စကားနဲ့ပြောရင်ပရမတ္ထရှိမယ်ဝောဟာရထရှိမယ်စိတ်လို့ပြောရင်ပရမတ္ထလားဝောဟာရထလားပရမတ္ထစေတသိက်ဆိုရင်လောဘစိတ်ဆိုရင်ရောပရမတ္ထဟုတ်ပြီနော်မြင်သိစိတ်လို့ပြောရင်ရောပရမတ္ထဟာလားလူလို့ပြောရင်ဝါဟာရတာဟုတ်ပြီနော်ကြောင်းလို့ပြောရင်ဖုံးကြီးလို့ပြောရင်ဖုံးကြီးကြောင်းလို့ပြောရင်ရောဖုံးကြီးရဲ့ကြောင်းရဲ့ပေါင်းလိုက်တဲ့ဖုံးကြီးကြောင်းဆိုရင်ရောဝါဟာရတာဂေဟာဆိုရင်ရောရွှေဆိုရင်ရောလက်ကောက်ဆိုရင်ရောရွှေလက်ကောက်ရွှေဆွဲကြိုးဟုတ်လားစိန်ကတ်ဝါဟာရတာတွေကြီးပဲဟာလားစိန်ပဲဖြစ်ဖြစ်ရွှေပဲဖြစ်ဖြစ်ဟလာမဟာဘုံရုပ်ဆိုရင်ပရမတ္ထဖြစ်သွားပြီနားလည်ပြီเนาะဒါကြောင့်တဘာဝဋ္ဌဆိုတာနဲ့ပရမတ္ထနဲ့အတူတူပဲအတဘာဝဋ္ဌနဲ့ဝောဟာရဋ္ဌအဲ့တော့တဘာဝဋ္ဌပရမတ္ထဖြစ်တဲ့စိတ်စေတသိက်ရုပ်တွေကိုတို့ဒီလေအမိတက်ပြီးတော့ခေါ်ခြင်းကိုခံရလားမခံရအောင်လားခံရတာပဲဟုတ်ပြီเนาะအတဘာဝဋ္ဌဖြစ်တဲ့ဝောဟာရဋ္ဌဖြစ်တဲ့တရားတွေကလည်းနာမည်တက်ပြီးခေါ်ရလားမခေါ်ရအောင်လားအဝိနေဘောဂယုတ်ရှစ်ပဲအဝိနေဘောဂယုတ်ရှစ်ချင်းအတူတူဒါသည်ဟလာဝိုင်းဘုံမှာကဒါသည်မိုက်ခရိုဖုန်းနာမည်တက်ပြီးတော့ခေါ်ခြင်းခံရလားမခံရစေစေတသိယပရမတ်သုံးပါးရှိတာချင်းအတူတူဓာတိရောအမျိုးသမီးဓာတိရောအမျိုးသားအမျိုးသမီးချင်းအတူတူပဲဓာတိရောဒေါ်မြဓာတိရောဒေါ်လနာမည်တက်လားမတက်ဘူးလားအဲ့ဒီလိုနာမည်တက်ခေါ်စေအပ်တဲ့တရားကိုအဋ္ဌပညာဟုတ်ပြီနော်အဋ္ဌပညာဆိုတဲ့တရားတွေကိုနာမည်တက်ပြီးတော့တိချောင်းအမိတင်ညာကိုတော့နာမပညာနာမည်ဆိုတာအတန်ထွက်ပြီးခေါ်ရလားမခေါ်ရဘူးလားခေါ်ရတယ်ဟုတ်ပြီနော်ဆရာမဆိုတဲ့ဟာလေးစာအုပ်နဲ့စာလုံးလေးနဲ့ရေးထားပြီးတော့နေလို့မရဘူးခေါ်ခြင်းဘာလို့ရလဲအတန်ထွက်ရအတန်ဝင်နေဘယ်လိုလုပ်ရလဲလက်ဟန်ချီရနဲ့ဟလာပါဇက်တဲ့တော့လောက်ရလားမလောက်ရအောင်လားအဲဒါကြောင့်နာမပညာနာမည်မှန်သမျှသည်အတန်ထွက်ရတဲ့အတွက်ကြောင့်နာမပညာကိုနောက်တနည်းတတ္ထပညာလို့လဲခေါ်တယ်ဒါဆိုရင်ကြည့်ရမှာဒီနှစ်ကြောင်းကြည့်ရလိမ့်မယ်အဋ္ဌပညာဆိုတဲ့ definition ရဲ့နာမပညာတတ္ထပညာဆိုတာ definition ကြည့်ရပါလိမ့်မယ်ဟုတ်ပြီနော်